မရိကန်တွေရဲ့မောင်းသူမဲ့ဒရုန်းရင်နဲ့ချက်တပ်ရင်းနဲ့တိုက်ခိုက်မှုကြောင့်အာဖဂန်နစ္စတန်မှာရှေ့ပိုင်းဒေသကအိုင်စစ်တွေ့ကြော်ရဲ့ထိပ်တန်းခေါင်းဆောင်ဟာတခြားသဘုံအနည်းဆုံး၁၁ဦးနဲ့တူတေဆုံးသွားတယ်လို့ဆိုပါတယ်။ဒုံးချင်နဲ့တိုက်ခတ်မှုကိုတည်ငြိမ်မှုမရှိတဲ့ဝေးလံခေါင်းဖျားဒေသအနန်ဂဟခိုင်တဲကအာချင်းရက်မှာလုခဲ့တာပါ။အဲ့ဒီဒေသမှာ IS တွေကသူတို့ရဲ့ဌာနချုပ်ထားမယ်လို့ယုံကြည်ရပါတယ်။အဲ့ဒီဒေသမှာချက်တပ်ရင်းနဲ့၄ချောင်းတိုက်ခတ်မှုလုခဲ့ကြောင်းအာဖဂန်မျိုးရောဂဘူးကအမေရိကန်စစ်တပ်အရာရှိတွေကပြောပါတယ်။ဒါပေမဲ့ထိခိုက်ဒဏ်ရာသူတွေထဲမှာ IS ဒေသခေါင်းဆောင်ဟာဖစ်ဆိုင်ခံတေဆုံးမှုရှိမရှိအတိမပြုတ်နိုင်သေးဘူးလို့ဆိုပါတယ်။နိုင်ငံခိုင်အုပ်ချုပ်ရေးမှူးပြောခွင့်ရကတော့တည်ဆုံးသူဟာကိုရာဆန်ဒေတာရဲ့ IS ခေါင်းဆောင်တဦးဖြစ်နေသူ့လူတွေဖြစ်ကြောင်းတည်ဝံပြောပါတယ်။အမေရိကန်တွေရဲ့ drone ရင်နဲ့ဒုံးကျည်တိုက်ခိုက်မှုတွေဆိတ်လာတာနဲ့မြန်နိုင်ငံခိုင်က IS ရဲ့အခြေစိုက်စခန်းမှာအသေးပြောက်တွေများလာတာပါ။ IS အဖွဲ့ကတော့ချက်တပရင်းတွေတိုက်ခိုက်မှုနဲ့ပတ်သက်ပြီးတစုံတရာချက်ချင်းတုံ့ပြန်တာမျိုးမလုပ်သေးပါဘူး။